အင်းပိန်ထောင်မှာနှစ်ရှည်ထောင်တန်းကြာခံရရတဲ့ရိုက်တာသတင်းထောက်ကိုဝါလုံးနဲ့ကိုကျော်စိုးတို့ကိုအမှန်တရားကိုကာကွယ်စောင့်ရှောက်သူများအဖြစ်နာမည်ကျော်ထိုင်းမဂ္ဂဇင်းကြီးကနှစ်ထောင်ဆယ်ရှစ်ခုနှစ်အတွက်အထူးခြားဆုံးပုဂ္ဂိုလ်ရေးဆွဲမှာထည့်သွင်းဂုဏ်ပြုလိုက်ပါတယ်။အလားတူဗြိတိန်ခြေဆိုင်
ပြည်ငါနိုင်ငံကောင်းဆောင်တွင်လုပ်ငန်းရှင်တွင်အများကျွတ်ဆောင်ရွက်နေသူတွေစာရီကိုထိုင်းမဂ္ဂဇင်းကနှစ်စဉ်အခုလိုနှစ်ကုန်ကဏ္ဍအချိန်ရောက်တိုင်းရွေးချယ်ချင်းနေရဖြစ်ပါတယ်။ဒီနေ့အတွက်ထူးခြားတဲ့အဖြစ်ထင်ရှားတဲ့သတင်းသမားလူဦးနဲ့သတင်းစာကြီးတစ်စောင်ကိုရွေးချယ်ပြီး2021ရဲ့အထူးခြားဆုံးပုဂ္ဂိုလ်များအဖြစ်ဖော်ပြခဲ့ပါတယ်။
မြန်မာခင်မှာဖိနှိပ်မှုတွေခံနေရတဲ့သတင်းသမားတွေဟာအမှန်တရားအတွက်နောက်မဆုတ်ဘဲကာကွယ်တိုက်ပွဲဝင်နေကြတာကိုမိမောင်းထုတ်ပြနိုင်အောင်သူတို့အနေနဲ့စူးစမ်းခဲ့ရဖြစ်တယ်လို့တိုင်း
I think we are trying to make a statement insofar as we're trying to draw attention to the importance of a free press.
သတင်းလက်ခွင့်ရဲ့ရေးပါမှုနဲ့ဒီကနေ့ခေတ်ပြအပေးမှုတွေခံရတဲ့သတင်းသမားတွေအနေနဲ့အသက်တဲတွေကြားကလှုပ်လှုပ်နေကြတာကို
Specifically,
we're looking at Jamal Khashoggi, the Saudi Arabian journalist who was killed in the Saudi consulate.
ဒါကမနေ့ပြန်ဆိုရင်ထောင်ထဲမှာအကျဉ်းကျခံရတာတစ်နှစ်ပြည့်တော့မဲ့ Writer သတင်းတော်နှစ်ဦးဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်စိုးတို့ရဲ့ဖြစ်တွေဟာသတင်းလက်ခွင့်ဘလောက်ဖိနှိပ်ခံရရတယ်လဲဆိုတာတကယ်ပဲထင်ရှားတဲ့တာဒကတွေပါ။နောက်ပြီးတော့ဖိလစ်ပိုင်နိုင်ငံက Internet website ခုရဲ့အမှုဆောင်ညွှန်ကြားရေးမှူးရော့ပလာမာရီယာရက်ဆာနဲ့ဒီကက်ပီတယ်ဂဇက်သတင်းစာရဲ့သတင်းတော်တွေကိုကျွန်တော်တို့ရွေးချယ်ခဲ့တာဟာဒီနှစ်အတွင်းသတင်းလောကရင်ဆိုင်ခဲ့ရတဲ့အခြေအနေတွေကို
အကောင်းဆုံးမိမောင်းထိုးပြနိုင်ခဲ့တဲ့ဖြစ်ရွေးလို့ကျွန်တော်တို့မြင်ပါတယ်။ဒီကနေ့ကျွန်တော်ကအမေရိကန်တီထောင်စုမေရီလန်ပြည်နယ်ရဲ့မြို့တော်အန်နပိုလစ်မှာအခြေစိုက်တဲ့ဒီကပ်တယ်ဂဇက်သတင်းစာတိုက်ကိုမကျေမနပ်ဖြစ်နေသူတဦးကဝင်ရောက်ပြီးတနက်နေ့ပြစ်ခတ်ရမှာလူ၅ဦးသေဆုံးခဲ့တဲ့ဖြစ်ရပ်ကြောင့်လူအများတုန်လှုပ်ခဲ့ကြရပါ။အခုလိုထိုင်းမဂ္ဂဇင်းကြီးကရွေးချယ ကန်တဲ့အချက်လက်တွေကိုရှာဖွေခဲ့ကြသူတွေဖြစ်တယ်လို့ Sam Jacobs ကပြောပါတယ်ဒါအပြင်2018ခုနှစ်အတွင်းထည့်ရတွေကိုကြည့်မယ်ဆိုရင်တစ်ဖက်မှာအမှန်တရားနဲ့အခြားတစ်ဖက်မှာတော့တဟုန်လိုမြင့်မားလာတဲ့သတင်းအမှားကိစ္စရပ်တွေဖြစ်တယ်လို့သူကဆိုပါတယ်။ဒါကြောင့်မတူညီတဲ့သဘောထားတွေရှိနေကြသူတွေကြားစိတ်ထားပြေဝစွာနဲ့အပြန်အလှန်ဆွေးနွေးဖလှယ်နိုင်ရင်အချက်လက်တွေကိုထောက်ပြတဲ့သတင်းသမားတွေရဲ့အခန်းကဏ္ဍကို Time Magazine အနေနဲ့မိမောင်းထိုးပြသခြင်းနဲ့အတွက်အခုလို2018ခုနှစ်အထူးခြားဆုံးပုဂ္ဂိုလ်ရင်းစည်းမှာထင်ရှားတဲ့သတင်းသမားတွေကိုရွေးချယ်ခဲ့တာဖြစ်တယ်လို့ Sam Jacobs ကဆိုပါတယ်။အလားတူဗြိတိန်နိုင်ငံမှာပိုလစ်ဇာစုနဲ့အညီတတ်မှတ်ခံထားရတဲ့ဂုံတိုက်ခါကြီးမားတဲ့ဗြိတိန်နိုင်ငံဆိုင်ရာသတင်းပညာစုရဲ့ကမ္ဘာလုံးဆိုင်ရာသတင်းစုံစမ်းရေးသားမှု2018ခုနှစ်အတွက်ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ကိုဒီဇင်ဘာလ10ရက်နေ့ကလန်ဒန်မြို့တော်မှာအခမ်းအနားနဲ့ဂုဏ်ပြုဆုပေးရခဲ့ပါတယ်သူတို့နှစ်ဦးဟာမြန်မာစစ်တပ်ရဲ့ဖိနှိပ်မှုကိုခံရတဲ့ရိုဟင်ဂျာမွတ်စလင်တွေနဲ့ပတ်သက်လို့စုံစမ်းမေးမြန်းသတင်းရေးသားဖော်ပြခဲ့သူတွေဖြစ်ပြီးသူတို့ရဲ့လှုပ်ဆောင်မှုကြောင့်နိုင်ငံတကာရဲ့အယူအဆကိုကြီးကြီးမားမားထိရောက်ခဲ့တယ်လို့ကဘာမှာလဲသတင်းစာပညာနဲ့ပတ်သက်လို့နိုင်ငံနဲ့ပြောင်းလဲမှုကိုဖြစ်ပေါ်စေခဲ့တယ်လို့စုရွေးချယ်ရေးဖို့အဖွဲ့ရဲ့ထုတ်ပြန်ချက်မှာရေးသားထားပါတယ်။လက်ရှိအချိန်မှာတော့သူတို့နှစ်ဦးကိုအမြန်ဆုံးလွှတ်ပေးရင်အမေရိကန်ပြည်ထောင်စုအပါအဝင်နိုင်ငံတကာအပိုင်းဝိုင်းကမြန်မာအစိုးရကိုဖိအားပေးတောင်းဆိုနေပါတယ်။အင်းစိန်အချင်းထောင်မှာထောင်ဒဏ်9နှစ်စီချမှတ်ခံထားရတဲ့ကိုဝါလုံးနဲ့ကိုကျော်စိုးတို့နှစ်ဦးရဲ့အယူခံကိုတော့ဒီဇင်ဘာလ24ရက်နေ့မှာရန်ကုန်တိုင်းတရားရုံးချုပ်မှာကြားနာစစ်ဆေးမှဖြစ်တယ်လို့အကျိုးဆောင်ရှိနေဦးတန်းစောအောင်ကပြောပါရရှင်။